တနင်္လာရီတိုင်းပလောမြို့နယ်နန်းတောင်ကျေးရွာမှာစစ်ကောင်စီတပ်နဲ့ပလောကာကွယ်ရေးပူးပေါင်းအဖွဲ့တွေကြားမနေ့ကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲဖြစ်နေတဲ့ပလောနယ်ဘက်မှာစစ်ကောင်စီတပ်တွေကရိတ်ခါတဲယူမှုလမ်းကြောင်းတွေပိတ်ဆို့ထားပြီးဒေသခံတွေဟာလောင်စာဆီနဲ့စားတောက်ကုန်တွေကိုအကန့်အသတ်နဲ့ဝယ်ယူနေကြရပါတာပါ။ပလောနယ်တခွင်မှာစစ်ကောင်စီကဖျက်လေးပြပုံတရံဆောင်ရွက်နေတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုမတ်စုမွန်ပြပြပေးထားပါတယ်။
တနင်္လာရီတိုင်းပလောမြို့နယ်နန်းတောင်ကျေးရွာမှာတက်ဆွဲပြီးတော့အခြေချနေတဲ့စစ်ကောင်စီတပ်ကိုပလောကာကွယ်ရေးပူးပေါင်းတပ်ဖွဲ့ကဇွန်လ28ရက်နေ့မနေ့ကသွားရောက်တိုက်ခိုက်ခဲ့ပါတယ်။ဒါကြောင့်နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ပလောပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံတဦးက VOA မြန်မာပိုင်းကိုပြောပါတယ်
။မနေ့6နာရီမှာစဖြစ်တာမှာစစ်တပ်ကတော့ကျွန်တော်ညရတော့လိမ့်မှာစစ်တာပေါ့နော်သူတို့ကဒီနာတန်းရွာမှာတက်ဆွဲထားတာမှရင်အားတက်ဆွဲထားတာကျွန်တော်တို့ပြန်တော့ပြေးတာပေါ့အဲ့လိုတက်ပြဲဖြစ်တာပါနေ့ကျင်းကလေသူတို့တက်ပြဲချင်းနေတဲ့ချိန်မှာလည်းပြေးတယ်ပြီးတော့တက်ပြဲချပြီးခြေချာခြေတူချတဲ့အချိန်မှာသူတို့ကနေ့ကျင်းနေရန်ပြီးတော့ပြေးနေတယ်ဟုတ်တယ်ညလည်းပြေးသေးတယ်ညကလည်းပဲနေ့ကျင်းနေရန်ပြီးတော့သူတို့ပြေးသေးတာပေါ့နော
်စစ်ကောင်စီဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်မော်မိကျေးရွာစားတဲ့ပဝင်းကျေးရွာတွေဘက်ကိုလက်နက်ကြီးကြီးတွေကျရောက်လို့ဒေသခံတွေဟာခဏတာဘေးလို့ရာကိုရှောင်ခဲ့ရပြီးတော့ဒီကနေ့မှာတော့ရွာကိုပြန်လာနိုင်ကြပြီလို့ဆိုပါတယ်။တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဇွန်လ28ရက်နေ့ဒီကနေ့မှာတော့စစ်ကောင်စီတပ်ကပို့ပြီးတော့မှစစ်ရင်အားတွေဖြည့်တီးလာတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီနောက်မှာတော့ပလောမြို့နယ်တွေဘက်ကိုစစ်ကောင်စီကဖျက်လေးပြက်ပုံတံနဲ့ဆောင်ရွက်လာတယ်လို့ပြောပါတယ်
။သူကဖျက်လေးပြက်နဲ့အမတို့ဖျက်ထားတာလေ။ဟိုကထောက်ဖို့လမ်းကြောင်းတွေဖျက်ထားတယ်၊စီတွေဖျက်ထားတယ်၊အစီဆိုင်တွေပိတ်ထားတယ်၊နောက်ပြီးတော့ဆန်တွေဝယ်ဖို့ဆိုတာတွေကစားစားပေါ့နော်။သူတို့ကဟိုဆန်အဲ့ကောင်တစုတစ်ခုမှဆန်တအိတ်ပေါ့နော်။ဆန်တအိတ်ပဲဝယ်ယူခွင့်ပေးထားတာ။ဒီချက်ပို့ပြီးတော့ဝယ်ယူပေးပိတ်ပင်ထားတယ်ပေါ့။အကုန်လုံးအဲ့မှာရွာတွေရွာစင်ရွာတိုင်းတစ်မျိုးနဲ့လုံးသူတို့ကပေါင်းချမ်းပြီးတော့မွေနှောင့်ပြီးတော့အဲ့လိုတွေတောက်လောက်တာတာ။ဒီတော့ဝင်ပြီးတော့ထောက်ပို့လမ်းကြောင်းတွေသူတို့အကုန်ပိတ်ထားတာပေါ့နော်။နောက်ပြီးတော့သူတို့ကင်းတွေပို့ပြီးတော့ထားချထားတာအင်အားတွေထားတိုးထားတယ်။နောက်ပြီးတော့သူတို့ဘက်ကမိုင်းကိုတောက်တဲ့ခါကျတော့အမတို့လည်းနေဆဲသူတို့ဝင်လို့မရဘူး။ဝင်လို့မရတဲ့ခါကျတော့အဝေးကနေပြီးတော့အဲ့လက်နဲ့ကြည့်နေတဲ့သူတို့ကလှမ်းလှမ်းပြီးတော့ထူတာ။ဆိုင်မော RPG တွေနဲ့ထူတယ်။နောက်ပြီးတော့ပိုတီးတွေနဲ့အဲ့လိုမျိုးပေါ့နော်။ဆင်တီနိုင်းတွေနဲ့ထူတာပေါ့။အများပေးပါရင်လည်းပြစ်တယ်ပေါ့။အဲ့အဲ့လိုပုံစံနဲ့သူကလုံနေတာ
။စစ်ကောင်စီတပ်နဲ့ပလောပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အိုးပြစ်အိမ်ပြစ်စစ်ပြေးရှောင်နေရတဲ့ဒေသခံပြည်သူက1400ထက်မနည်းရှိနေပါတယ်။အခုဆိုရင်တောတောင်တွေထဲမှာတင်းရှောင်နေရတဲ့ပြည်သူတွေအတွက်စားနပ်ရိတ်ခါနဲ့ဆေးဝါးတွေကအရေးပေါ်လိုအပ်နေပါတယ်။ဒါ့အပြင် PDF နဲ့စစ်ရှောင်ပြည်သူတွေကိုထောက်ပံ့နေဆိုတဲ့ဆွဆွဲမှုနဲ့စစ်ကောင်စီကမျိုးပေါ်ကလူတွေကိုဖမ်းဆီးနှိပ်စက်ပြီးတော့ငွေညှစ်တောင်းခံတာမျိုးတွေရှိတယ်လို့လည်းပလောကာကွယ်ရေးတပ်ကပြောပါတယ်။လက်တလောပလောတိုက်ပွဲနဲ့နောက်ဖန်စီနှိပ်စက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်ပြောဆိုတာမတွေ့ရသေးပါဘူးရှင်။